လာပါကျမတို့ခုရောက်ရှိနေတဲ့နေရာကတော့ဒါကျမတို့နေဆက်တနေရာပေါ့နော်လုံခြုံရေးရတော့ကျမအမည်အတိအကျပြောလို့မရပါဘူးဒါပေမဲ့ကျမတို့ဒီနေဆက်တနေရာကိုရောက်ရှိနေတာဖြစ်ပါတယ်ဒီလိုရောက်ရှိနေရတဲ့အကြောင်းရင်းကလည်းတောင်လန်ရေးနယ်မြေထဲမှာဒီမှာနှစ်ပေါင်း3နှစ်ကြာကြပါတော့ဒီဆရာနာတင်ပြီးကြတဲ့နောက်ပိုင်းကြတဲ့ ਆ ပေါ့နော်ဒီတော်လိုင်းနေမြေထဲမှာပဲနေထိုင်ပြီးတော့ဒီဆရာနာတင်လုပ်ငန်းနေမှာတော်လိုင်းလုပ်ငန်းနေမှာအမှုပညာရှင်တဦးနေနေနဲ့ပါဝင်လှုပ်ရှားနေတဲ့ဒါရိုက်တာကိုပေါ့ကိုကျမတို့တွေ့ဆုံမိမြန်မှာဖြစ်ပါတယ်โอเคมิงลาวากูปอก
ဟုတ်มิงลาวา
โอเคအခုလို့3နှစ်ကျော်လောက်ကြာပြီးမှပဲကိုပေါ့ကိုကျမတို့ဆိုအခုဆိုလူကိုယ်တိုင်ပေါ့เนาะတွေ့ဆုံခွင့်ရတဲ့အတွက်လည်းဝမ်းသာပါတယ်ရှင
်ဟုတ်ပါဟုတ်ဝမ်းသာတယ်
ဟုတ်โอเคအဲ့တော့ကိုပေါ့အခုဒီအမှုပညာတဲ့တုံးနေနေပေါ့เนาะဒီအခုဆိုရင်စစ်ကောင်စီကိုတွန်းလှန်တဲ့နေရာမှာဒီနေဆက်တစ်ချောင်းမှာကိုပေါ့အမှုပညာရှင်ဒါရိုက်တာတုံးနေနေရက်တီပြီးတော့ဟိုလှုပ်ရှားနေတဲ့အခြေအနေပေါ့เนาะအဲ့ဒီမှာလည်းနိုင်ငံတကာကိုကိုပေါ့ရဲ့တကယ်ဟိုဟာဗီဒီယိုမှတ်တမ်းရိုက်ကူရုပ်ရှင်တွေပေါ့နော်ပြသနေရလဲရှိတော့အဲ့လိုလှုပ်ဆောင်ချက်တွေက3နှစ်ကျော်ကြာလာပြီးရဲ့အချိန်မှာဘယ်လိုထိရောက်မှုတွေရှိကြလဲဆိုတာသုံးသပ်မိလို့ရှင
်။ဟုတ်ကျွန်တော်တော့အဲရန်ကုန်မှာအာနာရှင်ကိုစန့်ကျင်နေအဲကျွန်တော်ထဲထဲဝင်ဝင်ပါတယ်နောက်ဆုံးကျွန်တော်ကိုဖေဖော်ဝါရီလကျွန်တော်18ရက်နေ့မှာကျွန်တော်ဖန်ရန်ထုတ်တယ်ပေါ့နော်အဲ့ကနေကျွန်တော်ပြေးတယ်ပုံနေအဲ့ကလေးကအိမ်မပြန်တော့ပဲနဲ့ရန်ကုန်မှာကျွန်တော်6လတတိရန်ကုန်မှာပဲနေပြီးတော့နောက်ဆုံးပိတ်ကြတော့ကျွန်တော်ကိုဗစ်တွေပါလေကျွန်တော်ရန်ကုန်မှာပဲဖြတ်တန်းလိုက်ရတယ်ကိုဗစ်ကလည်းဖြစ်သေးတာ။အဲဖြတ်တန်းပြီးတော့နောက်ဆုံးမှဖြစ်ဘူး။ငါဒီရန်ကုန်ထဲကနေပဲကျွန်တော်ချိုးမီဒီယာကိစ္စတွေတို့ပရိုပဂန်ဒါကိစ္စတွေတို့ကျွန်တော်ရန်ကုန်ငွေရှာတာတွေလုပ်ခဲ့ပြီးမဲ့ငါဒီတန်းမှာနေရင်ကျွန်တော်တို့တဖြည်းဖြည်း narrow ဖြစ်လာတယ်လို့ကျွန်တော်ခံစားရတာပေါ့နော်။အဲ့ဒါတတ်တယ်ဖြတ်တယ်ဖမ်းသွားတယ်ပြန်လာရင်အလောင်းပြန်ထုတ်ခိုင်းတယ်ဆိုတဲ့ကိစ္စမျိုးတွေကြုံလာတဲ့အချိန်မှာတူတူကိုကိုလေးကျွန်တော်လဲမကြောက်ဘူးမဟုတ်ကျွန်တော်လည်းကြောက်တာပေါ့နော်အဲကြောက်တယ်ဆိုတော့ကျွန်တော်အသက်အန္တရာယ်ဆုံးရှုံးမှာကြောက်တယ်ကျွန်တော်မိသားစုဒီနဲ့ကျွန်တော်ဒေကွဲကွဲရမှာကြောက်တယ်ကျွန်တော်စီးပွားအကျိုးစီးပွားပျက်စီးမှာတော့အကုန်လုံးကြောက်ပါတယ်ဒါပေမဲ့ဒီအကြောက်တရားကနေကျွန်တော်ယုံထွက်ပြီးတော့ငါဒီအမှန်တရားဘက်ကိုသွားတဲ့ဟာမှာကိုပြောခဲ့တဲ့ဇကားပေါ့နော်ကျွန်တော်ပြည်သူတွေနဲ့တော်လိုင်းဆန္ဒပြတဲ့အချိန်မှာကျွန်တော်ပြောခဲ့တဲ့ဇကားတွေပေါ့မှာကျွန်တော်ပြောခဲ့တဲ့ဇကားပေါ့မှာကျွန်တော်ဂရီတီဖို့ပြည်သူကိုပေးခဲ့တဲ့ interview တွေပြည်သူကိုဖြေခဲ့တဲ့ဟာတွေပေါ့မှာကျွန်တော်စိတ်ခံစားမှုကြောင့်ဖြေခဲ့တာလည်းမဟုတ်ဘူးတကယ်လို့အဲ့ချိန်တုန်းကစိတ်ခံဖြေခဲ့ရင်တောင်မှကိုပြောတဲ့ဇကားအတွက်ကျွန်တော်ဂရီတီရမယ်ငါပြည်သူကိုငါဘယ်တော့မှသစ္စာမဖောက်ဘူးလို့ဘာလို့ပြောခဲ့တဲ့ဇကားလေးကဂရီလည်းတီရမယ်ငါဒီတော်လန်ရေးသည်ဒီအာနာရှင်ကိုတော်လန်ဖို့အတွက်ဖြစ်ခဲ့တာအပေါင်းအသင်းကောင်းလို့လည်းလမ်းပေါ်ရောက်ခဲ့တာမဟုတ်ဘူးဟလာဟိုရှင်းပြောတော့ဟိုဘာလဲဟိုလက်မှတ်ထိုးဖို့ပေါ့တော်လန်မှာပါပါတယ်လက်သုံးချောင်းထောင်ဖို့ဓာတ်ပုံလေးရယုံပါခဲ့တာမဟုတ်ဘူးလေတကယ်ဝဲရတယ်ကြအဲ့တော့အဲ့ဒီလိုလှုပ်ခဲတဲ့ဟာနေလွမြောက်နယ်မြေကိုကျွန်တော်ရောက်လာတဲ့အချိန်မှာအရင်တော့ကတော့လွမြောက်နယ်မြေကိုလာတဲ့အချိန်မှာကျွန်တော်ကဒီတော်လန်ရေးနဲ့ပတ်သက်တဲ့ရုပ်ရှင်တွေရိုက်မယ် documentary ရိုက်မယ်ဆိုပြီးကျွန်တော်လှုပ်ခဲ့ပြီမဲ့တကယ်တမ်းကျွန်တော်မရိုက်နိုင်ခဲ့ဘူး။ဘာကြောင့်မရိုက်နိုင်ခဲ့လဲဆိုတော့တကယ်မြေပြင် ground မှာတွေ့ရတဲ့အဲပြည်သူတွေတိုင်းသူပြည်သားတွေရဲ့ဒုက္ခအပေါင်းများစွာမြင်ရတဲ့အချိန်မှာကျွန်တော်ရုပ်ရှင်သမားဆိုတဲ့အဲရုပ်ရှင်ရိုက်ဖို့ဆိုတဲ့အရာတွေအားလုံးကပျောက်သွားပြီးတော့ကျွန်တော်မြေပြင်မှာကူညီရမယ့်ကိစ္စတွေပေါ့ဝိုင်းဝန်းလုံးရမယ့်အလုပ်တွေဘက်ကိုပဲရောက်သွားပြီကျွန်တော်ဒါရိုက်တာတယောက်ရဲ့စိတ်ပေါ့ရုပ်ရှင်နေဦးအဲစတော့ကလွမြောက်နေပြီထွက်လာတဲ့စိတ်တွေမရှိတော့ဘဲနဲ့တနှစ်ကျော်လောက်ကြာတော့မှကြည့်ရုပ်ရှင်ရိုက်ဖို့ကိုကျွန်တော်ဖြစ်လာခဲ့တာပေါ့ဖြစ်လာခဲ့ပြီကျွန်တော်ရုပ်ရှင်ရိုက်တယ်ရိုက်တယ်ဒီရိုက်လို့ရတဲ့ရန်ပုံငွေတွေနဲ့လည်းကျွန်တော်နှစ်ကားရိုက်ခဲ့ပါတော့ပထမတစ်ကားတော့မတောင်းမီတော့မောခိုင်တစ်ကောင်တော့ short film ပေါ့ဒုတိယတစ်ကားတော့ရောင်နေလာရလမ်းပေါ့ဒီကောင် documentary ပေါ့ documentary ကတော့ကျွန်တော်ရဲ့ diary ပေါ့လေဟိုအရင်တုန်းကတော့ diary ကိုတိုက်ပတ်မအောင်လို့ခစ်ကတော့ diary ဆိုတာစာအုပ်မှာရေးကြတာဒီဘက်ခစ်ရတော့ diary ကိုကိုယ့်ရဲ့ diary ကိုအယုံနဲ့မှတ်တမ်းတင်တာပေါ့အဲ့တော့ကျွန်တော်ရဲ့ diary ကိုပေးသက်ကိုချပြလို့ရတဲ့ idea တခုဟိုစိတ်ပိုင်းတခုကိုချပြတာပေါ့လေအဲ့တော့ရိုက်တဲ့ဟာမှာဒီကရတဲ့ရန်ပုံငွေတွေဒီကနေလုတ်ခဲတဲ့ propaganda ပေါ့စိတ်သက်စစ်စင်ရေးတွေကျွန်တော်စီယုံရေးတွေဒီအများကြီးထိရောက်တယ်လို့ကျွန်တော်ပြောလို့ရတယ်ဘာကြောင့်လဲဆိုတော့ကိုရှာနိုင်တဲ့ရန်ပုံငွေနဲ့ရှာခဲ့ပြီးတော့တိုင်းရင်းတပ်ဖွဲ့တွေနောက်ပြီးတော့စစ်ရှောင်းတွေမြေပြင်မှာလိုအပ်နေတဲ့ဖွဲ့တွေအားလုံးကိုကျွန်တော်တိန်1000ခွဲလောက်ကျွန်တော်ဗမာငွေနဲ့ဆိုနေတဲ့ရုပ်ရှင်နှစ်ကားအနေနဲ့ကျွန်တော်ပံ့ပိုးပေးနိုင်ခဲ့တယ်ပေါ့လေပြီးလို့ရှိရင်လည်းဒီနေ့ဒီချိန်အထိအေးပြည်သူတွေအေးမြေပြင် ground ကိုရောက်ရဲဘော်တွေနဲ့တွေ့လို့ရှိရင်သူတို့တွေလည်းဟာကိုကြီးပေါ့ဘယ်မှမသွားဘူးရှိနေရတဲ့ကျွန်တော်တို့အရင်အားတက်တယ်ဆိုတဲ့ဇကားတွေဟာကျွန်တော်ပြောခဲ့သလိုပဲကျွန်တော်ဇကားတွေမှာပြောခဲ့သလိုပဲအဲတော်လန်ရေးကြီးသည် ဟိုပြီးဆုံးမှုတော်လည်းကြီးအောင်မှုကြီးကိုပေါ့ရှိချင်းမရှိချင်းနဲ့မသက်ဆိုင်ဘူးကျွန်တော်ပြောခဲ့တာတော်လည်းကြီးရှုံးနေကိုပေါ့မပါလို့တော်လည်းကြီးကလည်းရှုံးနေသွားမှာတော့နှောက်နေသွားမှာတော့မဟုတ်ကိုပေါ့ဒီတော်လည်းကြီးပေါ်မှာအများကြီးတက်ရောက်မှုမရှိဘူးဒါပေမဲ့ကျွန်တော်ကြည့်ပြီးတော့ motivation ရပြီးတော့ခွန်အားဖြစ်တဲ့လူတယောက်ရှိရင်ကျွန်တော်ကျင့်တတ်ပြီဆိုလို့ပြောခဲ့တဲ့ဇာခါရှိအဲ့ဒီတိုင်းပဲအဲ့တယောက်တည်းမကားတဲ့ရေဘော်တွေကျွန်တော်မြေပြင်မှာရှိနေတယ်သူတို့နဲ့အတူတူရှိနေတဲ့အတွက်သူတို့ခွန်အားဖြစ်တာတွေ့ရတော့ကျွန်တော်တို့လုပ်ခဲ့တဲ့အရာတွေအာနာရှင်ကိုစန့်ကျင်ပြီးတော့ရဲဘော်တွေနဲ့အတူတူနေခဲ့တဲ့ဟာတွေအောင်မြင်တယ်လို့ပြောလို့ရတယ်လို့ကျွန်တော်တို့အဲ့လိုပဲပြောချင်ပါတယ်ဟုတ
်အဲ့တော့ကိုပေါ့ဆိုရင်ဒါမိသားစုလိုက်ကိုအခုဆိုရင်တော်လိုင်းနေမြေတွေထဲမှာနေပြီးတော့ပေါ့နော်လှုပ်ရှားနေကြတယ်ပေါ့ဆိုတော့ဒါမိသားစုပါတခါတည်းကိုနဲ့အတူရက်တည်ပြီးတော့လှုပ်ရှားတဲ့အနေအထားတော်တော်လေးထူးခြားတယ်ပြောရမှာပေါ့နော်တခြားအနုပညာရှင်တွေနဲ့နှိုင်းရှင်ပဲဆိုရင်အဲ့တော့မြန်မာနိုင်ငံထဲမှာကြံခဲ့တဲ့အနုပညာဒေတွေပေါ့အနုပညာရှင်တွေကရောတကယ်ပဲသူတို့ကဟိုစစ်ကောင်စီကိုထောက်ခံလို့လားဆရာနာသိန်းတာကိုထောက်ခံလို့လားအဲ့ဒီလက်ရှိမြန်မာနိုင်ငံမှာရှိနေတဲ့အနုပညာရှင်တွေရဲ့အနေအထားရောဘယ်လိုသုံးသပ်လဲ
အဲ့ဒါကိုလေကျွန်တော်နှစ်ပိုင်းခွဲပြီးပြောရမှန်းနဲ့တူတယ်ဘာလို့ကျွန်တော်ကလည်းအဲ့လိုမိကွန်မျိုးတွေကျွန်တော်ရုပ်ရှင်ပြပွဲတွေမှာတော့ဆို live တွေလွှင့်ပြီးတော့ဟို Q&A session တွေမှာဆိုမေးကြတယ်ပေါ့မေးကြကြည့်မှာကျွန်တော်မြင်တဲ့အမြင်ပေါ့ကျွန်တော်အဲ့ဒီအပေါ်မှာသုံးသက်တာကတော့အပိုင်းနှစ်ပိုင်းပေါ့နှစ်ပိုင်းဆိုတော့လူတွေကတယောက်နဲ့တယောက်ကအမှန်ခံနိုင်ရည်ဆွမ်းအားမတူကြဘူးပေါ့နော်အဲ့တော့ကားတွေမှာလိုပဲဟဲ့လားယင်တန်း၊ွယ်နှစ်တန်း၊သုံးတန်း၊၆တန်းဆိုတာဒီသူ့တန်နိုင်တဲ့ခံနိုင်တဲ့ဝင်ပေါ်မှာသူ့ကုန်တင်မှာပဲအဲ့ကားကသွားလို့လာလို့ရမှာဆိုတော့တန်တန်း၊ွယ်တန်နိုင်တဲ့ယင်ပေါ်မှာသုံးတန်းသွားတင်လို့မရအောင်အဲ့တော့လူတွေလည်းဒီလိုပဲပေါ့ကျွန်တော်ကတော်ရက်ထိရောက်ပြီးကျွန်တော်ဒီလိုမျိုးလုံနိုင်ပြီမဲ့သူတို့တွေဒီစနာပြပြီးတော့ဒီနှစ်ငါးလုံးဖြစ်လာအောင်လုပ်တဲ့အချိန်လောက်ထိပဲသူလုံနိုင်ခဲ့တယ်ဆိုရင်လည်းသူတို့အဲ့ဒီအချိန်မှာလုံနိုင်ခဲ့တဲ့ဟာဒီပုံမှာကျွန်တော်တို့သူတို့ရေပါဝင်ခဲ့တဲ့အတိုင်းအတာတစ်ခုထိတော့ကျွန်တော်အတိမတ်ပြူတယ်ပေါ့နော်ကျွန်တော်အနေနဲ့အတိမတ်ပြူတယ်ဘာလို့တချို့နုပညာရှင်တော်တော်များများလမ်းမောထွက်ခဲ့ကြတဲ့အတွက်လည်းသူတို့ရဲ့နောက်ကသူတို့ပြည့်သက်တွေအများကြီးလမ်းမောထက်ရောက်ခဲ့ကြတယ်လို့ကျွန်တော်လက်ခံတယ်ပေါ့နော်အဲ့တော့သူတို့တွေဟုတ်ပြီဆက်ပြီးမလိုက်နိုင်ကြတော့ဒီနေရာတိုင်းမှာရမယ်သူတို့ရဲ့ခဏကြီးကကုန်သွားတဲ့ဒီနေရာမှာလည်းသူတို့ stock လုံးလိုက်ရတာတွေရှိပါတချို့ကြောင့်လည်းပျော်ပျော်ကြီးကိုစက်ကောင်စီကိုပူပေါင်းဖို့စက်ကောင်စီကိုဟလာသူတို့ရဲ့ထောက်တိုင်တွေအဖြစ်ရက်တည်ဖို့လူတွေတော့ကျွန်တော်မပြောတော့ဘူးတချို့တွေကအချင်းချင်းအကြောင်းအကြောင်းကြောင့်လုတ်ချင်စိတ်ရှိပါလိမ့်မယ်ဒါပေမဲ့လုတ်ဖို့အကြောင်းတရားတွေသူတို့တွေမလုတ်နိုင်ကြတဲ့အခြေအနေမှာရှိနေတဲ့နေရာမှာပဲရပ်လိုက်ပြီးတော့အဲသူတို့နေလိုက်ရတာဒီလည်းရှိပါလိမ့်မယ်ကျွန်တော်အလုံးစုံကိုတော့အကုန်လုံးတော့အဲတင်ကြုံပြီးတော့မပြောချင်ဘူးပေါ့နော်အဲ့လိုနေရင်းနဲ့တော့နောက်ပိုင်းမှာတော့ပုံမှန်အေးဆေးပါပဲကွာငါတို့ဒီလိုနေလဲရပါတယ်ဆိုပြီးပြန်ပြောင်းသွားတဲ့လူတွေလည်းတွေ့ရတာပေါ့ဒါပေမဲ့လုံးဝဘယ်အဲ့နေရာမှာပဲရက်နေပြီးတော့ဘာအလုံးမမလုပ်တဲ့အနုပညာရှင်တချို့တွေလည်းရှိတယ်ဆိုတော့တိမ့်ကြုံပြီးတော့အကုန်လုံးတော့ကျွန်တော်မဆိုလိုချင်ဘူးဒါပေမဲ့နှစ်ငါးလုံးကြီးလူပင်လေကြီးဖြစ်အောင်လှုပ်ခဲဆွဲဆောင်ခဲ့ကြတဲ့မှာအဲ့ကူကြံခဲ့တဲ့တချို့အနုပညာရှင်တွေလည်းပါတယ်သူတို့ကလည်းအတိုင်းအတာတစ်ခုတည်းကျွန်တော်အတိအမှတ်ပြုတယ်မလိုက်လာနိုင်ခဲ့တဲ့ပုံမှာဟာငါးလောက်မလုံနိုင်လို့ဆိုပြီးတော့သူတို့တွေကတော့ကျွန်တော်အဲ့လိုမျိုးပြီးတော့ကျွန်တော်မမြင်ချင်ဘူးပေါ့လူတိုင်းတော့မဟုတ်ဘူးပေါ့လူတိုင်းတချို့တွေကကြာလုံးဝတေချာပေါက်ကိုဆက်ခေါင်စီဘက်ကနေရက်တီးပြီးတော့လုံးဝမတ်ထောက်တိုင်ဖြစ်နေမဲ့အနုပညာရှင်တချို့တေချာပေါက်ရှိရတယ်တချို့တွေကအချိန်ကြီးအကြောင်းကြောင့်ဟိုလိုဒီလိုဟိုနေရတဲ့လူတွေလည်းကြတချို့ကြတော့လုံးဝပဲမချာချာနဲ့ကိုနေတဲ့လူတွေလည်းရှိပါတယ
်ဟုတ်ဟုတ်ကဲ့ကိုပေါ့အဲ့တော့အဲ့ဒီကိုပေါ့တို့လို့ပေါ့အနုပညာရှင်တွေကအခုဒီတော်လိုင်းနေမြေတွေမှာရက်တိလှုပ်ရှားနေကြတယ်လို့ဒီအချင်းတော်တွေထဲမှာစစ်ကောင်စီရဲ့ဖိနှိပ်မှုကြောင့်ပေါ့နော်ဆရာမဆိုင်ရုပ်ရှင်ဒီဖန်တီးသူဒါဆရာမရှင်တေဝီဆိုရင်လည်းအချင်းကြခံနေရတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲဆရာဒီဆရာကိုစိန်းဆိုလို့ရှိရင်လည်းပေါ့နော်သူဆိုရင်ထောင်ကထွက်လာပြီးရက်ပိုင်းအတွင်းမှာပဲစုံပါသွားခဲ့ရတယ်ဒီထောင်လေးဆိုတော့အဲ့တော့ဒီလိုဒီတကယ်အထူးသဖြင့်ဒီရုပ်ရှင်ဖန်တီးတဲ့သူတွေပေါ့ဒီအဲ့လိုအနုပညာတွေဒီအနုပညာရှင်တွေဒီထောင်ထဲမှာအချင်းကြခံရတာအသက်ဆုံးရှုံးခဲ့ရတယ်ဘလောက်ထိထိဒီအနုမြန်မာနိုင်ငံအတွက်ပေါ့နော်ဘလောက်ထိခိုက်မှုတွေဘလို့အကျိုးတက်ရောက်မှုတွေရှိလဲရှင
်ကျွန်တော်အမှတ်မှားရင်တော့ sorry ပေါ့နော်ကျွန်တော်တကယ်လို့ကျွန်တော်မှတ်ထားတာကျွန်တော်သိသလောက်တော့ director တယောက်စစ်ကောင်စီကြောင့်တည်သွားတဲ့ director ကိုစိန်းကပထမအဦးဆုံးလို့ကျွန်တော်ထင်တယ်ဘာလို့ဆိုကိုစိန်းကကျွန်တော် mainstream မှာတော့ကိုစိန်း mainstream မှာရက်တည်တဲ့သူမဟုတ်ဘူး သူက Shoflin ရဲ့ documentary နဲ့သူအများကြီးရိုက်ပြီးနိုင်ငံတကာမှာလည်းသူ့ကိုအတိအမှတ်ပြုခံရတဲ့ကျွန်တော် documentary နဲ့ Shoflin လောကမှာဆိုကိုသိန်းဆိုတာမသိရတူမရှိဘူး Wine Fest မှာရောကျွန်တော် American Center မှာ documentary နဲ့ပတ်သက်ပြီးကျွန်တော် workshop တွေအတူတူတက်ကြတဲ့ဟာမျိုးတွေကျွန်တော်တို့ဆွေးနွေးကြတာတွေရုပ်ရှင်တွေအတူတူကြည့်ကြတာမျိုးတွေမှာကိုသိန်းတို့မတ်ဒေဗီတို့ကအတူတူပဲကျွန်တော်တို့ဖြစ်တာအဲ့တော့သူတို့တွေထောင်ကျသွားတယ်ကြားရတယ်မဒေဝီဆိုလဲတသက်တကြုံပြီးခံရတယ်ကြားတယ်ကိုစိမ့်ထောင်ကြတယ်ပြီးတော့နောက်ဆုံးပိတ်ကိုစိမ့်နဲ့ကိုစိမ့်နဲ့ကျွန်တော်တို့ကနောက်ဆုံးပိတ်တမတ်မတ်ရရဗာလဲဆိုတော့ကိုစိမ့်တို့ကိုစိမ့်နဲ့မဒေဝီနှစ်ယောက်ကိုမင်းမော်ကွန်ရဲ့ဒီအနုပညာ artist တွေကိုဟိုထောက်ပံ့မယ်ဆိုတော့ campaign တွေရှိတော့ကျွန်တော်ကမင်းမော်ကွန်ရဲ့ comedy တွေနဲ့လည်းအတူတူရှိနေတာဆိုတော့ဒီ director နှစ်ယောက်ကိုတော့ဒီဟာလေဒီခွဲတဲ့ဒီရမယ်ထောက်ပံ့မှုလေးတော့ပြောဖို့ဆိုကျွန်တော် recommend ပေးပြီးတော့တင်ပြခဲ့တဲ့အချိန်မှာအာဒီဟာ okay agree ပေါ့အဲ့ဒါပေးမယ်ထောက်ပံ့လို့ပြောဆိုနေတုံးပဲရှိသေးတယ်ကိုစိမ့်ကျွန်တော်ထောင်ထဲမှာဆိုတော့ကိုစိမ့်အောက်ပိုင်းထေသွားပြီဆိုတော့ဟာမျိုးကျွန်တော်ကြားတယ်အနှိမ့်ဆက်ခံရပြီအောက်ပိုင်းထေသွားကိုစိမ့်ကတည်ရတယ်ငကိုရေကိုစိမ့်ကပါပါလေးပိန်ပိန်တေးတေးလေးကိုစိမ့်ကအဲ့တော့ဒီထောင်ထဲမှာနှိမ့်ဆက်ခံရတဲ့ဒဏ်နေနဲ့သူဘလို့မှခံနိုင်မှာမဟုတ်လားသူအောက်ပိုင်းထေပြီးတော့နောက်ဆုံးပိတ်ကျွန်တော်သိတဲ့ဟာဒီထောင်ထဲမှာပဲဆုံးသွားတယ်လို့ကျွန်တော်စိတ်ထဲကသိပေမဲ့တကယ်တမ်းထဲထဲဝင်ဝင်မိသားစုနဲ့ပြန်ဟို information ရတဲ့အချိန်မှာတော့ तू ကတော်တော်အချိန်ကြီးစိုးနေတဲ့အချိန်ကြမှာသူတို့မနိုင်တော့တဲ့အချိန်ကြမှာမိသားစုကိုအပ်လိုက်တာလို့ကြားတယ်အပ်လိုက်ပြီးတော့မှတကယ်တမ်းသူတို့လက်ထဲမှာမနိုင်တော့ဘူးအဲ့တော့မိသားစုလက်ထဲရောက်မှတည်သွားတယ်ဆိုတဲ့ပုံစံမျိုးဖြစ်အောင်ပြတဲ့ကြောင့်ဒီလိုမျိုးအမှုပညာကျွန်တော်လောကရဲ့ဒါရိုက်တာတယောက်ဆုံရှုံချင်းဒီကျွန်တော်တို့လောကကြီးတစ်ခုလုံးကိုဟိုနင်းချေဖြက်စီးလိုက်တယ်လို့မျိုးကျွန်တော်ခံစားရတာပေါ့
အခုလိုကိုပေါ့တို့ဒီအမှုပညာတွေပေါ့နော်ဒီထောင်ထဲမှာလည်းအချင်းကြခံနေရပြီးတော့အနှိမ့်ဆက်ခံနေရတဲ့အနေအထားတွေလည်းရှိတယ်လို့ကိုပေါ့ကိုတိုင်းလည်းဒီတော်လိုင်းနေမြေမှာလည်းလှုပ်ရှားနေတဲ့ခါကျတော့အဓိကကိုပေါ့ရဲ့ဟိုပါပေါ့ဒီအခုဆိုရင်3နှစ်ကျော်လာပြီဆိုတော့ပထမဦးဆုံးကထွက်လာတော့တနှစ်အတွင်းမှာပဲပြန်ပြီးတော့ကိုရီပြန်ပြီးတော့အခြေအနေတွေပြောင်းလဲနိုင်မယ်မျှော်လင့်နေအခုနှစ်နှစ်အခု3နှစ်ကြာလာဆိုတော့ကိုပေါ့ဒီလိုမျိုးတော်လိုင်းနေမြေမှာရက်တီလှုပ်ရှားနေတဲ့မျှော်လင့်ချက်ပေါ့ကိုပေါ့ရဲ့မျှော်လင့်ချက်ကဘာလဲရှင
်ကျွန်တော်မျှော်လင့်ချက်ကတော့ဒေတာပေါ့ကျွန်တော်အိမ်ပြန်ရမယ်တိတ်မကြတော့ဘူးပေါ့အဲ့မကြတော့ဆိုတော့မျှော်လင့်ချက်နဲ့ပဲကျွန်တော်ဒီလောက်ကိုဆက်ပြီးတော့ဒီမှာပဲကျွန်တော်ဆက်ပြီးလုပ်နေဒေကြတယ်ကျွန်တော်တို့တိတ်မကြတော့ဘူးအရင်တော့ကျွန်တော်အိမ်ပြန်လန်းနေကိုကျွန်တော်တို့ဖောက်ခဲ့ကြတော့ကျွန်တော်တို့ကအိမ်ပြန်လန်းဒီဘယ်လန်းနေဖောက်မယ်ဆိုကျွန်တော်တို့မသိဘူးအဲ့တော့ကျွန်တော်တို့ဘာတွေလုပ်ကြကျွန်တော်လက်ခါမှာရှိတဲ့ဒမဒိုတို့ဟာလာဝချွန်တို့နဲ့ပဲလန်းလေးကိုရှင်းပြီးကျွန်တော်တို့ဖောက်ခဲ့ကြအဲ့တော့အိမ်လန်းကမတွင်ခဲ့ဘူးတဖြည်းဖြည်းနဲ့ကျွန်တော်တို့တွေတဖြည်းဖြည်းနဲ့ကျွန်တော်နည်းနည်းစုဖွဲ့မှုတွေရလာတဲ့အချိန်မှာကျွန်တော်တို့ရဲ့လန်းလေးကမျက်ရည်ဆက်နဲ့ရှင်းတဲ့လန်းလေးဖြစ်လာခဲ့တယ်ပြီးတော့မှတဖြည်းဖြည်းကျွန်တော်တို့နှစ်တစ်ခုအတိုင်းအတာတစ်ခုရောက်လာရင်ကျွန်တော်တို့ကထွန်ဆက်နဲ့ပေါ်တဲ့လန်းဖြစ်လာတယ်အဲ့တော့ထွန်ဆက်နဲ့ပေါ်ရလမ်းဖြစ်တဲ့အတွက်၄၅၀ယောက်ရှောက်လို့ရတဲ့လမ်းဖြစ်တာအခုတော့အားလုံးလည်းမြင်တဲ့အတိုင်းစစ်တိုင်းလို့အရင်တော့တူမီနဲ့ဆခဲ့ရတယ်ကျွန်တော်ဒေါ်လန်ရေးကနေစစ်တိုင်းတစ်တိုင်းလုံးတော့ကြောက်အောင်လုပ်နိုင်ပြီဆိုကျွန်တော်တို့ရဲ့အခုအိမ်ပြန်လဲရဘိုးဒိုဇာနဲ့ထိုးတဲ့လမ်းပေါ်ကျွန်တော်ရောက်နေပြီအဲ့တော့တချို့တွေကကိုအိမ်နေပြန်ရောက်သွားကြပြီအားလုံးလည်းမြင်တဲ့အတိုင်းပဲအိမ်ရောက်သွားကြပြီတချို့အီးအော်တွေဆိုရင်အီးအော်တွေဆိုလို့ရှိရင်ကိုယ့်ရဲ့ခြံစည်းရိုးတဲကိုကိုရောက်နေကြပြီလေဟာကိုအိမ်ပေါ်တက်ရဖို့ပဲကြံတော့တာ။ဟာကိုအိမ်ဘိုးတက်ဖို့အတွက်ကဘယ်ကနေတက်မလဲ။အိမ်ရှိတဲ့ကဘောကတက်မလား။နောက်ဖေးတဲ့ကဘောကတက်မလား။ကြမ်းခွာတက်မလား။မျက်နှာချက်ကစင်းမလားဆိုတဲ့ဟာပဲသူတို့တွေအိမ်ကိုဝင်မဲ့အပေါက်ကိုပဲရှာနေကြ။တကယ်လို့သူတို့ခြံစည်းရိုးတွေကိုရောက်နေ။ကျွန်တော်တို့ဒါကျွန်တော်တို့ခြံစည်းရိုးနောက်ကတ်လို့မရသေးဘူး။ဒါပေမဲ့ကျွန်တော်တို့ဒီကိုခြံစည်းရိုးနောက်ကတ်လို့မရသေးပေမဲ့လေသူများတွေအိမ်ပြန်ရောက်ရင်ကျွန်တော်တို့အိမ်ပြန်ရောက်တယ်လို့ကျွန်တော်ခံစားရတယ်။အဲ့တော့သူများတွေမြန်မြန်အိမ်ပြန်ရောက်ဖို့တွေကျွန်တော်တို့မရောက်သေးတဲ့သူတွေကလည်းကျွန်တော်တို့ရောက်ဖို့အရေးကျွန်တော်တို့ကစူးစမ်းမယ်သူတို့နဲ့အတူတူကျွန်တော်တို့အတူတူပံ့ပိုးမယ်သူတို့အိမ်ပြန်ရောက်ရင်လည်းကျွန်တော်အိမ်ပြန်ရောက်တယ်လို့ခံစားရတယ်အဲ့ပုံစံမျိုးပဲဆက်သွား
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုပေါ့အခုလိုအချိန်ပေးပြီးတော့ကျမတို့မေးတဲ့မေးခွန်းတွေဖြေပေးတဲ့အတွက်ကျေးဇူးပါ
ဟုတ်ကဲ့ပါကျေးဇူးပါပါ